ဒီနေ့မဖြိုးအောင်တို့လေအမှုခြေနေကောင်ဘယ်လိုရှိလဲရှင
်လက်ရှိကျွန်တော်တို့တည့်ရခွင့်ပေါ့နော်ကျွန်တော်၄၀ကျင်းရောက်ရုံးထုတ်ခြင်းဖြစ်ပါတယ်အလက်ရှိရဲ့နေသားမှာကျွန်တော်တို့အနေနဲ့ကတနေ့လဲကြော်လာပြီလောလောဆယ်ပေါ့နော်ကျွန်တော်တို့ကိုခုခံခြေဖားခွင့်တစုံတရာပေးထားတော်ညာလဲကျွန်တော်ရှိနေပြီပြန်လဲခြေဖားမှုတွေပြန်လဲတရားစွဲဆိုမှုတွေအားလုံးကအကြောင်းမျိုးမျိုးပြပြီးပယ်ချခြင်းခံခဲ့ရတယ်အဲ့တော့ဒီကနေ့ကျွန်တော်တို့ကိုခြေဖားခွင့်ပေးထားတာကအပြသဘောမျိုးဖြစ်နေတယ်အပြတရားစီရင်နေဖြစ်နေတယ်အဓိကဆိုလိုရင်းကတော့လက်ရှိဆိုရကကျွန်တော်တို့တက်တော့လှူရှားတဲ့ငွေတက်တော့လှူရှားသူတွေကိုဖမ်းချိန်ချိန်ထားခြင်းကြောင့်ကတည်းကတကယ်အကြောင်းပြချက်ရှိနေရပေါ့ဒါကြောင့်မလို့ကျွန်တော်ကလက်ရှိပြားစီစစ်ကိုတော့ပူပေါင်းပါဝင်ခြင်းမရှိတော့ဘူးဒီလိုများခွင့်ဖြေပါတာမျိုးတောက်လက်ချက်ပေးတာမျိုးလည်းလုပ်တော့မှာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့ကပြားစီစစ်ကိုဒိမ့်မှောက်တဲ့အနေအထားတစ်ခုလုပ်ခဲ့ရပါတယ်ဒီပေါ်မှာရှင်းနေပါဝပြန်ရုပ်ဖို့အတွက်ကျွန်တော်ရှင်းနေလို့ပြတတ်ရခင်လည်းရှင်းနေရလဲလက်ခံသဘောပေါက်တဲ့အတွက်ကြောင့်မလို့တရားသူကြီးကိုဒီကြောင်းကိုကျွန်တော်ဆိုင်းဆိုင်နဲ့ရှင်းမှာဖြစ်ပါတယ
်ဒီနေ့ရှင်းနေပါဝရုံးမဲ့ထဲမှာတရားဝရီတရားရုံးမှာမှုရင်ဆိုင်နေရတဲ့ဒီចောင်းသားចောင်းသူတွေနဲ့ဝင်းရံသူတွေအားလုံးပါမှာလားရှင်
โอเคအခုလောလောဆယ်ကတော့ကျွန်တော်တို့လက်မှတ်ယူထားတော့54ယောက်ရှိပါတယ်အာမခံနေရောပေါ့နော်အကြီးကတော့ကျင့်တော်တွေမှာစာတင်တင်ခံထားတဲ့လူအားလုံးပါပါတယ်
လက်ရှိမှာမပြပြအောင်ဆိုရင်လေရန်ကုန်ကတရားရုံးတွေမှာအမှုတွေရင်ဆိုင်နေရတာတွေရှိနေရလေဆိုတော့ဒီရှိနေပါဝါရုပ်သိမ်းတာကမပြပြအောင်ရင်ဆိုင်နေရတဲ့အမှုတွေအားလုံးအတွက်လားရှင်
ဟုတ်ပါရဲ့ဒီလက်ရှိလှုပ်ရှားမှုကဒါဗကဒမယာဖွဲ့တို့ကကိုဥဆောင်ပြီးတော့ဗကဒမယာဖွဲ့တို့ရဲ့တာဝန်ယူမှုနဲ့လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့လက်ရှိပြားရင်ဆိုင်နေရရန်ကုန်အမှုတွေအားလုံးလည်းဒီထဲမှာအကျုံးဝင်မှာဖြစ်ပါတယ်ကျွန်မလောဆယ်အမှုရင်ဆိုင်နေရတာကတော့လက်ရှိရုံးတင်ထားတာကျွန်မ19မှုရှိပါတယ်ဟိုတယောက်ဒီမှာ9မှုအပြင်ကိုကျန်တဲ့နေရာကိုပုံမှန်17ရန်ကုန်မှာကြီးပါပဲဒီမှာ9မှုကိုထုတ်လိုက်ရင်ကျန်တဲ့14မှုကရန်ကုန်မှာပုံမှန်17နဲ့ရင်ဆိုင်နေရတာပါ
အခုဒီပညာရေးဥပဒေကိုပြင်ဆင်ဖို့ဆန္ဒပြခဲ့ကြတဲ့ဒီចောင်းသားចောင်းသူတွေကတရားရုံးထုတ်တွေမှာအခုလိုမျိုးအမှုရင်မဆိုင်တော့ဘဲနဲ့တရားရုံးကိုဆန္ဒပြတဲ့ပုံစံတွေလုပ်လာကြရဲဆိုတော့လေအဲ့ဒါကဒီမပြုတ်အောင်တို့ဘကတာတွေရောတကတာចောင်းသားတွေအကုန်ဒီလိုလုံးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာမျိုးလားရှင်
โอเคကျမတို့တွေအားလုံးကတော့ညှိနှိုင်းတာမျိုးတော့ရှိခဲ့ပါတယ်။လှုပ်ရှားမှုပုံစံတွေကတော့တယောက်နဲ့တယောက်ကတော့တူချင်မှတူမယ်ပေါ့နော်။ကျမတို့အဖွဲ့တစ်ခုထဲမှာတော့လှုပ်ရှားမှုလုပ်တဲ့ပုံစံမျိုးကတော့တူချင်မှတူပါမယ်။ဟိုဒါပေမဲ့ခုနကကျမတို့ရဲ့ရည်ရွယ်ရဲ့မူလရည်ရွယ်ရင်းရည်ရွယ်ချက်ကတော့အတူတူပဲဖြစ်ပါတယ်။ကျမတို့ဘက်ကမြအဖွဲ့တို့အခုလှုပ်တဲ့လှုပ်ရှားမှုဟာဆိုလို့ရှိရင်ကျမတို့အဓိကအချက်နှစ်ချက်ပေါ်မှာမူတည်ပါတယ်။ပထမဆုံးအချက်ကတော့လေးဝင့်ဆိုင်ကတိကုတ်ပေါ့။အခုဖြစ်ပေါ်နေတဲ့ကြေတနာတွေရဲ့အဓိကရင်းမြစ်ကလေးဝင့်ဆိုင်ကတိကုတ်ကိုချိုးပေါက်ခံထားလို့ဖြစ်ပါတယ်။အဲ့တော့လေးဝင့်ဆိုင်ကတိကုတ်ကိုကောင်းထည်ပြန်လဲပေါ်ဆောင်ရေးကလည်းအင်တန်မအရေးကြီးပါတယ်။နောက်တစ်ခုကတော့ငွေပေးစီပုံကစပြီးတော့ပေါ့နော်အဲဒီပုံမှန်ဆက်ရှိလို့မျိုးမတရားတဲ့ဥပဒေပုံမှန်တွေကိုစိုးလို့ရင်းဖြစ်ပါတယ်အဲ့ဒီဥပဒေတွေပုံမှန်တွေကိုပြန်လည်ပြင်ဆင်ကြောင်းလဲဖို့ကလည်းအင်တန်အရေးကြီးတဲ့အချက်တစ်ခုအနေနဲ့ပါဝင်ပါတယ်ချက
်ဒီမဖြိုးအောင်တို့သပိတ်မောက်ဆန္ဒပြခဲ့တဲ့ပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လာမယ့်အစိုးရအသစ်ပေါ်မှာဘယ်လိုမျိုးမျှော်လင့်ချက်တွေရှိလဲရှင
်တကယ်လေးဝန်ဆိုင်ကတိကုတ်ကိုကလပ်ပြီးတော့အကောင့်ထဲပို့ဖို့ဆိုလို့ရှိရင်တော့ဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့တောင်းဆိုချက်တွေဥသိမ်းဆိုင်အစိုးရနဲ့ကျမတို့ဂျာထဲမှာဆွေးနွေးမှုတွေကတိကုတ်တွေပြုခဲ့ထားတာရှိပါတယ်ဥသိမ်းဆိုင်အစိုးရဒီကတိကုတ်တွေကိုချိုးဖောက်ခဲ့တော်ညာလဲအစ်စ်တက်လာမယ့်အစိုးရအနေနဲ့ဆွေးနွေးထားချက်တွေခရီးကိုဒီကိုပြန်လည်ပြီးတော့အကောင့်ထည့်ဖို့ပေးဖို့ကျွန်တော်တို့နေမျှော်လင့်နေဒီပေါ်မှာလည်းကျွန်တော်တို့တောင်းဆိုမှုတွေရှိသွားအောင်မှာဖြစ်ပါတယ်ချက်ဒါကျွန်တော်ပညာရေးဥပဒေနဲ့ဓာတ်ရိုက်ပတ်သက်တဲ့လိုမျိုးပဲကျွန်တော်တို့လက်ရှိဖန်တီးတင်းတင်းခံထားရတဲ့တောင်းသားတွေနဲ့ဝန်ရံတွေနဲ့လည်းဒါဆက်ဆက်ပြီးတော့ပတ်သက်နေပါတယ်ကျွန်တော်တို့တောင်းဆိုတဲ့ချက်တွေကလည်းအခုတက်လာမဲ့အစိုးရတစ်ရဲ့ဦးစားပေးအနေထားမှာပါဝင်မယ်လို့လည်းမျှော်လင့်နေနောက်အရေးကြီးဆုံးကတော့ကျွန်တော်တို့အပါအဝင်ပေါ့ပညာရေးလှုပ်ရှားမှုကြောင့်ဖန်တီးတင်းခံထားရတဲ့တောင်းသားတွေအပါအဝင်ဥမာပြည်နယ်တရားစွဲဆိုခံထားရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အရေးကိစ္စကိုဥတီဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဘာလို့လဲဆိုတော့ပြည်သူကရေကောက်တင်မြောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေအများစုပါဝင်တဲ့လွတ်တော်ရဲ့အဲ့ဒီလူတွေကိုကိုးစားပြုရဲ့အစိုးရရဲ့ဖြစ်တာအတွက်ကြောင့်မို့လို့ပြည်သူတွေနဲ့တသားတည်းကြားလိုက်မယ်လို့ကျမတို့ကတော့မျှော်လင့်တာပဲ
ဟုတ်ကဲ့မဖြစ်အောင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ